ဖေဖော်ဝါရီ12ရက်ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ကြိမ်မြောက်ပြည်ထောင်စုနေ့ဖြစ်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုပြီးပြည်ထောင်စုရဲ့လို့ပေါ်ပေါက်လာတာ82နှစ်ပြည့်သွားပေမဲ့မြန်မာနိုင်ငံအတွင်းမီတင်းနေထိုင်ကြတဲ့တိုင်းသားပြည်သူတွေနဲ့မြေပြန့်နေပြည်သူတွေကြားကွာဟချက်ကြီးမားစွာရှိနေစေပဲလို့တက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားအရေးလှုပ်ရှားသူတွေကပြောပါတယ်။ပြည်ထောင်စုအပေါ်တိုင်းရင်းသားတွေရဲ့အမြင်ကိုကိုဇော်ဝင်းလန်ကစူးစီးတင်ပြထားတာပါ။
အင်္ဂလိပ်ကိုလိုနီလက်အောက်ကမြန်မာနိုင်ငံလွတ်မြောက်ရေးကြိုးပမ်းစဉ်ကာလ1948ခုနှစ်မှာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေပင်လုံမြို့မှာရရှိခဲ့တဲ့သဘောတူညီချက်အရတောင်တန်းမြေပြန့်ပေါင်းစည်းပြီးပြည်ထောင်စုမြန်မာနိုင်ငံတော်အဖြစ်တည်ဆောက်ကြဖို့ဆုံးဖြတ်ခဲ့ကြတဲ့ဖေဖော်ဝါရီလ12ရက်နေ့ကိုပြည်ထောင်စုနေ့အဖြစ်သတ်မှတ်ထားတာပါ။ပြည်ထောင်စုမြန်မာနိုင်ငံရဲ့လို့ပေါ်ပေါက်လာရေးအတွက်တိုင်းရင်းသားလူမျိုးစုတွေပါစုပေါင်းပါဝင်ဖွဲ့စည်းထားတာဖြစ်ပေမဲ့တောင်တန်းနဲ့မြေပြန့်ဒေသအပေါ်ဆက်ဆံမှုမှာကွာဟချက်တွေရှိနေစေဖြစ်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်အဖွဲ့ကဒေါ်ခွန်ကြာကပြောပါတယ
်။ဒီတိုင်းရင်းသားပြည်သူလူထုအားလုံးရဲ့ကိုစားခေါင်းဆောင်တွေဟာပေါင်းပြီးတော့မှပြည်ထောင်စုဆိုတဲ့စကားလုံးကိုကျမတို့စတင်ဖော်ထုတ်ခဲ့တယ်။တည်ထောင်ခဲ့တာဖြစ်တယ်။ဒါကြောင့်မို့လို့တိုင်းရင်းသားတွေဟာပြည်ထောင်စုရဲ့ကိုဖောင်ဒါစတေဖြစ်တယ်ပေါ့။ဒါပေမဲ့လက်ရှိအခြေအနေမှာတော့ကျမတို့ဒီဘတ်ဂျက်အသုံးချမှုကိုပဲကြည့်ကြည့်ရင်းနှီးမြှုပ်နှံမှုကိုပဲကြည့်ကြည့်ဒီပြည်ထောင်စုလို့ပြောတဲ့အခါမှာမျှဝေခံစားမှုမှာကတော့တိုင်းရင်းသားဒေသတွေအထူးထင်တောင်တန်းဒေသတွေမှာအင်မတားမှညံ့နာနေတဲ့တန်းတူညီမျှမှုမရှိဆိုဘူးဆိုတာကိုတော့မြင်နေရတယ်ဒါကအကောင့်ထည့်ဖော်မှုပိုင်းဖြစ်တယ်လို့လက်ရှိအခြေအနေမှာပဲကြည့်မယ်ဆိုရင်ဒီအောက်မြန်မာနိုင်ငံတစ်ခုလုံးမှာဆိုရင်တော်တော်လေးငြိမ်းချမ်းနေတာကိုတွေ့ရတယ်တို့တော်လည်းပဲဒီချမ်းပြည်နယ်ကချင်ပြည်နယ်လိုမျိုးနေရာမျိုးမှာဆိုရင်ဒီပြည်ထောင်စုဆိုတဲ့စကားလုံးကြောင့်မို့ပဲကျမတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသေးကိုတွေ့ရတယ်ဆက
်တန်လွင်မူဝါဒရေးရာသုတေသနအဖွဲ့ကစောကပီကတော့ပြည်ထောင်စုကြီးတည်ထောင်ခဲ့တာ82နှစ်ရှိခဲ့ပြီဖြစ်ပေမဲ့ခေါင်းဆောင်ကြီးတွေရည်မှန်းထားတဲ့အတိုင်းဖြစ်မလာသေးတဲ့အတွက်80အများကြီးလှုပ်ဆောင်ကြဖို့လိုအပ်နေသေးတယ်လို့ကရင်တိုင်းရင်းသားတယောက်ရဲ့အမြင်ကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ထူထောင်ခဲ့တဲ့ပြည်ထောင်စုကကျွန်တော်တို့ထူထောင်မယ်လို့ဂတိကဝတ်နဲ့ပြောခဲ့တဲ့သူပြည်ထောင်စုအမျိုးသားမဟုတ်ဆိုတော့အဲဒါပထမအချက်ပေါ့နော်ဒုတိယတစ်ချက်ကျတော့ဒီပြည်ထောင်စုထူထောင်ဖို့အတွက်အခြေခံခဲ့တဲ့ပင်လုံစာချုပ်ပေါ့နော်ဒီပင်လုံစာချုပ်မှာတုန်းကလည်းဗိုလ်ချုပ်အောင်ဆန်းကဒီပြည်မမှာရှိတဲ့တိုင်းရင်းသားတွေကိုကိုစားပြုပြီးတော့လက်မှတ်ထိုးပြီးတော့စာချုပ်ထုတ်ခဲ့တာဖြစ်တယ်။အဲ့ဒီအခါမှာကလေးကသဘောထားကွဲလွဲမှုတွေရှိခဲ့တယ်ပေါ့နော်။ကိုစားပြုခြင်းမပြုခြင်းအစ။ဒါပေမဲ့ဘယ်လိုပဲပြောပြောပေါ့။ဒါပေမဲ့စာချုပ်အရကျွန်တော်တို့စာချုပ်မှာဂတိကဝတ်ပြုထားတဲ့ပြည်တော်စုမျိုးကျွန်တော်တို့မထူထောင်ခဲ့နိုင်တာကတော့ဒါဝန်ရဲစရာပေါ့နော်။အဲ့ဒီအပိုင်းရှိတယ်။ဒုတိယတစ်ဆက်ကတော့ကျွန်တော်တို့လူတွေရဲ့စိတ်ပေါ့။တိုင်းပြည်သားတွေရဲ့စိတ်ထဲမှာကျွန်တော်တို့ပြည်တော်စုစိတ်သက်ဆိုတာပါလဲဆိုတော့ကျွန်တော်တို့ဒီကနေ့တစ်ထည်စုဝေစုဝါဖြစ်နေလို့ရှိတယ်။တပီတော်စနစ်ကြီးကိုထူထောင်လာခဲ့ပြီးတော့ပြည်တော်စုလို့ခေါ်ခဲ့တဲ့အခါကျတော့ပြည်တော်စုစိတ်သက်သည်ပြည်တော်စုအစ်စ်အမှန်စိတ်သက်သည်ဘယ်လိုလဲဆိုတော့ကျွန်တော်တိုင်းပြည်ပြည်သားအနေနဲ့ဒီကနေ့တည်းရောင်ဝမ်းဝမ်းနဲ့ရှိနေတော့မယ်လို့ကျွန်တော်မြင်တယ်
။ရခိုင်မျိုးသားကွန်ရက်ကညီနန်းရင်မူကျော်တန့်နိုင်ကတော့မြန်မာနိုင်ငံအတွင်းမိတင်းနေထိုင်ကြတဲ့တိုင်းရင်းသားအချင်းချင်းကြားတာရူညီမျှသဘောထားဆက်ဆံကြမယ်ဆိုရင်လက်ရှိတန်းပြည်မှာရင်ဆိုင်နေရတဲ့နိုင်ငံရေးစီရေးအကြအတဲတွေကိုအလင်းအမြန်ဖြည့်ရှင်းနိုင်လိမ့်မယ်လို့ယူဆကြောင်းပြောပါတယ
်။တကယ်တမ်းကျတော့ဒီနိုင်ငံကကျွန်တော်တို့တိုင်းရင်းသားတွေဖြစ်တဲ့ကချင်၊ကယား၊ကရင်၊ချင်း၊ဗမာ၊မော်၊ရခိုင်၊ရှမ်းတွေရဲ့ဘိုးဘောပိုင်မြေပေါ်မှာဖြစ်တည်လာတဲ့ဒန်းနဲ့တူတူညီညီမျှမျှနဲ့အကောလုံးနေနိုင်တဲ့ပြည်ထောင်စုကြီးဖြစ်ဖို့ကိုကျွန်တော်တို့ခေါင်းဆောင်ကြီးတွေကဖန်တီးခဲ့တာဖြစ်တယ်။ငါတို့ပဲပိုင်တယ်ငါတို့ပဲဆိုင်တယ်ဆိုတော့ဒီလိုဒီအခြေခံယူဆချက်မျိုးကြတော့လွဲမားနေရလို့ပဲထင်တယ်ပေါ့နော်။တကယ်ဆိုလို့ရှိရင်ဒီနိုင်ငံကငါတို့ပဲပိုင်တာမဟုတ်ဘူး။ငါတို့တိုင်းရင်းသားပြည်သူတရက်လုံးရဲ့ဘိုးဘောအဆက်ဆက်ကပိုင်ဆိုင်ခဲ့တဲ့မြေပေါ်မှာငါတို့တွေစုစုစည်စည်နေနိုင်နေကြမယ်ဆိုတော့ဆုံးဖြတ်ချက်မျိုးနဲ့ပြည်ထောင်စုကြီးကိုကျွန်တော်တို့ကဖန်ကြီးခဲ့ကြတာဖြစ်ပါတယ်ဒီဟာဒီလက်ရှိလဲကျွန်တော်တို့တိုင်းရင်းသားရဲ့ပြည်သူတရက်လုံးကလိုလားနေတဲ့ပြည်ထောင်စုစိတ်သက်ပါပဲ
ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်ပင်လုံစာချုပ်ချုပ်ဆိုပြီးနောက်တစ်နှစ်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်တဲ့ပြည်ထောင်စုမြန်မာနိုင်ငံရဲ့လို့စတင်တည်ရှိလာခဲ့တာပါပင်လုံစာချုပ်ချုပ်ဆိုတဲ့ဖေဖော်ဝါရီလ12ရက်နေ့ဟာနိုင်ငံတော်အလိုက်ရက်လည်းဖြစ်ပါတယ်။ဒီကနေ့ပြည်ထောင်စုနေ့အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတောင်းဝန်လာပြုပို့ခဲ့ပြီးရန်ကုန်မြို့မဟာဗန္ဓုလပန်းကြံနဲ့လက်ရှိအာဏာရ NLD ပါတီဌာနချုပ်တို့အပါအဝင်မြန်မာနိုင်ငံနေရအနှံ့အပြားမှာပြည်ထောင်စုနေ့အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်ခင်ဗျာ။